အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့နှစ်ရက်သာလိုတဲ့အချိန်မှာသမ္မတဒေါနယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတအလောင်းဂျိုးဘိုင်ဒန်တို့နှစ်ယောက်ဟာရွေးကောက်ပွဲအတွက်အကြိတ်နဲ့ဖြစ်နေတဲ့ပြည်နယ်လေးကိုသွားရောက်ပြီးတော့မဲဆွဲခဲ့ကြပါတယ်။သမ္မတထရမ့်ကတော့မနေ့စနေနေ့ကပင်ဆယ်ဗေးနီးယားပြည်နယ်ကိုသွားရောက်ခဲ့ပြီးတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့မီချီဂန်ပြည်နယ်မှာသမ္မတဟောင်းဘရက်အိုဘားမားနဲ့အတူမဲဆွဲခဲ့ကြပါတယ်။ဒါဟာသူတို့နှစ်ယောက်ပထမဆုံးအကြိမ်တွဲပြီးတော့ရွေးကောက်ပွဲမဲဆွဲစည်းရုံးတာဖြစ်ပါတယ်။သမ္မတထရမ့်ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကတော့ပင်ဆယ်ဗေးနီးယားပြည်နယ်ကိုအနိုင်ရခဲ့ပေမဲ့အခုနှစ်လူထုစစ်တမ်းတွေမှာတော့ဂျိုးဘိုင်ဒန်ကသူ့ထက်အနည်းငယ်အသာစီးရနေပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲတောင်းဆိုရှိသူတွေကဂျိုးတင်မဲတွေကိုလက်ခံဖို့အတွက်3ရက်ထပ်တိုးလိုက်တာကိုတားဆီးဖို့ Republican တွေဘက်ကဂျိုးပတ်မှုကိုအမေရိကန်တရားရုံးချုပ်ကလက်မခံဘဲပယ်ချလိုက်တဲ့အပေါ်မှာသမ္မတထရမ့်ကနယူးတောင်းမြို့မှာဝေဖန်လိုက်ပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဘရော့အိုဘားမားတို့ကတော့မီချီဂန်ပြည်နယ်ဖလစ်နဲ့ဒက်ထရိုက်မြို့တွေကိုသွားရောက်ခဲ့ပြီးတော့ကာယောဂါအပေါ်မှာသမ္မတထရမ့်ကိုင်းတွဲဆောင်ရွက်ပုံတွေကိုဝေဖန်ခဲ့ကြပါတယ်။ကျွန်တော်တို့အနေနဲ့ဒီဗိုင်းရပ်စ်ကိုနိုင်အောင်တိုက်ပြီးထိန်းချုပ်နိုင်ဖို့လုပ်သွားမှာဖြစ်ပြီးဒါကိုလုပ်ဖို့ပထမအဆင့်ကတော့ဒေါနယ်ထရမ့်ကိုနိုင်ဖို့ဖြစ်တယ်လို့ဂျိုးဘိုင်ဒန်ကပြောလိုက်တာဖြစ်ပါတယ်။လောလောဆယ်တနိုင်ငံလုံးအတိုင်းအတာနဲ့ကောက်ထားတဲ့လူလူစစ်တမ်းတွေမှာတော့ဂျိုးဘိုင်ဒန်ကသမ္မတထရမ့်တဲ့လူလူထောက်ခံမှု900ခန့်လုံးကနေ800ခန့်လုံးလောက်ထိအသာရထားတယ်လို့ဖော်ပြနေပါတယ်။မနေ့ကအထိတော့အမေရိကန်နိုင်ငံတော်မှာဂျိုးတင်မဲပေးပြီးထားသူ62တန်းကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။